ဆီးရီးယားနိုင်ငံမှာရောက်နေတဲ့ဓာတုလက်နက်ဒါစီရဲ့အဖွဲ့ OPCW ကကျွမ်းကျင်သူ9ယောက်ရဲ့လုံခြုံရေးကိုရုရှားစစ်တပ်ကအကာအကွယ်ပေးမှဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနပြောခွင့်ရသူ Igor Kirillov က Netherlands နိုင်ငံ The Hague မြို့မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဆီးရီးယားနိုင်ငံတွေကဓာတုလက်နက်တွေရှိတဲ့နေရာ3ခုအပေါ်အမေရိကန်ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေမလုပ်ခင်နိုင်ပိုင်းအလို့စနေနေ့တုန်းက OPCW ကျွမ်းကျင်သူအဖွဲ့ဆီးရီးယားနိုင်ငံကိုရောက်ရှိခဲ့ပြီးတော့မျှော်လင့်ထားသလိုဒူမာမြို့ကိုမသွားနိုင်ခဲ့ကြပါဘူး။ဆီးရီးယားအစိုးရတပ်တွေဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆွဆွဲထားကြတဲ့ဒူမာမြို့ကိုသွားနိုင်ဖို့လုံခြုံရေးခွင့်ပြုချက်မပေးနိုင်သေးဘူးလို့အဖွဲ့ကိုရုရှားရဲ့ဆီးရီးယားတာဝန်ရှိသူတွေကအကြောင်းကြားထားကြောင်း OPCWD ညွှန်ကြားမှုချုပ်ကတင်းလာနေအစောပိုင်းကပြောကြားခဲ့ပါတယ်။ဒီအဖွဲ့ဟာကုလသမဂ္ဂလုံခြုံဘေးကင်းမှုဆိုင်ရာဌာနရဲ့ခွင့်ပြုချက်မပါတဲ့အတွက်သူတို့ကိုခွင့်မပြုတာဖြစ်တယ်လို့ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကမော်စကိုမှာပြောခဲ့တာပါ။ဒါပေမဲ့နယူးယောက်ကုလသမဂ္ဂဌာနချုပ်ကတာဝန်ရှိသူတွေကတော့ဒူးမားကိုတွားရောက်စုံစမ်းမဲ့ဒီ OPCW အဖွဲ့အတွက်လိုအပ်တဲ့ထောက်ခံချက်ကိုကုလသမဂ္ဂကပေးထားပြီးဖြစ်တယ်လို့ပြောပါရယ်။စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွေ့အကြုံအန်တိုနီယိုဂူတဲရက်စ်ကလည်းအင်မတန်မှထောက်ခံတယ်လို့တာဝန်ရှိသူတယောက်ကပြောပါရယ်။